မိုးပြဲမြို့ပတ်ဝန်းကျင်မှာစစ်ကောင်စီတပ်နဲ့ကရင်နီပူးပေါင်းတပ်ဖွဲ့တွေအကြမ်းတိုက်ပွဲတွေပြင်းထန်နေတယ်လို့ကရင်နီအမျိုးသားကာကွယ်ရေးတပ် KNDF က VOA ကိုပြောဆိုပါတယ်စစ်ကောင်စီတပ်တွေကစစ်ကြောင်း၃ကြောင်းခွဲပြီးမိုးပြဲမြို့ကိုချီတဲ့ထိုးစစ်ဆင်လာနေပြီးတိုက်ပွဲတွေပြင်းထန်နေတယ်လို့ဆိုပါတယ်မိုးပြဲတိုက်ပွဲနောက်ဆုံးအခြေအနေကိုရန်ကုန်ကသတင်းပြုတ်ပို့ထားတဲ့အခြေအနေကိုမတ်စုမွန်ကပြောပြမှာပါ
စစ်ကောင်စီတပ်ကသူတို့လက်လွတ်ခဲ့ရတဲ့နယ်မြေတွေကိုပြန်ပြီးတော့ထိန်းချုပ်နိုင်ရေးစစ်ကြောင်း၃ကြောင်းခွဲပြီးတော့ကရင်ပြည်ဒေသကယားပြည်နယ်နဲ့ကပ်နေတဲ့ရှမ်းပြည်နယ်တောင်ပိုင်းမိုးပြဲမြို့ကိုတပြိုင်နက်တည်းချီတက်ထိုးစစ်ဆင်တိုက်ခိုက်လာနေတာပါမိုးပြဲမြို့နဲ့မိုးပြဲမြို့ပတ်ဝန်းကျင်မှာတော့စစ်ကောင်စီတပ်နဲ့ကရင်ပြည်ပူးပေါင်းတပ်ဖွဲ့တို့ကြားမှာတိုက်ပွဲတွေပြင်းထန်နေပါတယ်လို့ကရင်ပြည်အမျိုးသားများကာကွယ်ရေးတပ်KNDF ရဲ့ဗဟိုပြန်ကြားရေးတာဝန်ခံတာအေဆိုးက VOA ကိုပြောပါတယ
်စစ်ကောင်စီကတော့မိုးပြဲမြို့ထဲကိုပေါ့နော်စစ်ကြောင်၃ကြောင်နဲ့စစ်ကြောင်ထိုးလာပါတယ်မိုးပြဲမြို့ထဲမှာပဲတိုက်ပွဲတွေပြင်းထန်နေတာဖြစ်ပါတယ်စစ်ကောင်စီဘက်ကတော့အဓိကအပြင်းချင်းစစ်ကြောင်တွေမထိုးခင်မှာလက်နေကြီးတွေအရင်ပြစ်ခတ်တာလက်နေကြီးတွေနဲ့ပြစ်ခတ်တိုက်ခိုက်တာတွေအရင်လုပ်တယ်ပြီးတော့မှ drone တွေတောင်းပြီးတော့လည်းဒါတိုက်ခိုက်တာတွေပြုလုပ်တာရှိပါတယ်အခုလောဆယ်တော့ဒီမိုးပြဲမြို့ထဲမှာပေါ့မြို့ပတ်ဝန်းကျင်တွေမှာဟောတာဟုတ်တိုက်ပွဲတွေဖြစ်နေပါတယ်
စစ်ကောင်စီတပ်ဖက်ကစစ်အင်အားတွေဖြည့်တင်းထားပြီးတော့တပ်ရဲ့ရှေ့ဦးကနေလက်နက်ကြီးတွေနဲ့ဥတီယာမရှိပစ်ကူတိုက်ခိုက်နေပြီးတော့နောက်ကနေစစ်ကောင်စီစစ်ကြောင်းတွေချီတက်လာနေတာပါဒီလိုမျိုးစစ်ကောင်စီရဲ့စစ်ကြောင်းထိုးတိုက်ခိုက်မှုကြောင့်မိုးပြဲမြို့မှာရက်စက်တိုက်တိုက်ပွဲဖြစ်ပွားနေတာဒီဇင်ဘာလ19ရက်နေ့အထိဆိုရင်5ရက်လောက်ရှိလာပြီလို့ KNDF ဗဟိုပြန်ကြားရေးတာဝန်ခံတာအေဆိုးကပြောပါတယ်
။မိုးပြဲမြို့ပတ်ဝန်းကျင်မှာတော့တိတွဲတိုက်ပွဲတွေဖြစ်နေတာ5ရက်လောက်ရှိပါပြီပေါ့နော်။ဒီတိတွဲတိုက်ပွဲအငယ်လေးတွေစပြီးတော့ဖြစ်ပွားတာဖြစ်ပါတယ်
။မနေ့တုန်းကဆိုရင်တနေ့ကိုစစ်ကောင်စီဘက်ကလက်နက်ကြီးတွေနဲ့တောင်းလျှောက်ပစ်ခတ်တိုက်ခိုက်နေတယ်လို့ကရင်ပြည်လူခွေတီထောင်သူဗညာခွန်အောင်ကလည်း VOA ကိုပြောပါတယ်။
တပွဲပြတော့ဒီပြန်လာကျွန်တော်တို့အတိအကျတော့ပြောလို့မရပါဘူးเนาะဒါမင်းရတော့တကယ်တကုန်ဖူလို့ပေါ့เนาะသူတို့ကတော့တိတဲ့တိုင်းပေါ့နေရ3ရက်တို့သူတို့ထုတ်ပြပါမယ်မင်းရတက်လာတယ်လို့တော့ကြားလို့ပေါ့เนาะဒါပေမဲ့တင်းချက်တော့ကျွန်တော်ကတိစိတ်မတူဘူးเนาะ
တိုက်ပွဲမဖြစ်ပွားခင်ရပိုင်းနေပါလေဖဲခုံမျိုးနဲ့အရှိပိုင်းနဲ့မိုးပြဲမျိုးဘက်ကိုစစ်ကောင်စီကလက်နက်ကြီးနဲ့နေ့စဉ်ပြစ်ခတ်တိုက်ခိုက်နေလို့စစ်ဘေးရှောင်ပြည်သူတွေနဲ့ဒေသခံရွာသူရွာသားတွေစိုးရိမ်ကြောက်လန့်နေကြပြီးတော့တချို့ကဘေးလွရာကိုထွက်ပြေးတင်းရှောင်နေကြတယ်လို့ကရင်ပြည်လူခွေတီထောင်သူဗညာခွန်အောင်က VOA ကိုပြောပါတယ်။မိုးပြဲမြို့ကိုပြန်လည်စိုးမိုးနိုင်ရေးစစ်ကောင်စီဘက်ကအပြင်းထန်တိုက်ခိုက်နေတာလို့ဗညာခွန်အောင်ကပြောပြပါတယ်။
ဘက်ကောင်ကနေလည်းပြစ်ကူတာရှိတယ်။ဖေကုံမျိုးပေါ်ကနေပြစ်ကူတာရှိတယ်။နောက်ကျွန်တော်လွန်နေလေးကနေပြစ်ကူပြီးတော့မှဘယ်ကိုပြစ်လဲဆိုတော့ဒီဖက်ဒီမိုးပြဲဟိုမြို့ပေါ်ကိုပြစ်နေတာပေါ့နော်။အဲဒီဖက်မှာတော့တပ်ပွဲကတော့အစပိုင်းကတော့တပ်ပွဲမဖြစ်နေမယ်ဒီရက်ပိုင်းတော့ဦးနေလေးတပ်ပွဲဖြစ်တာတော့ကျွန်တော်ကြားတော့ပေါ့နော်။အခုတပ်ပွဲကအခုစစ်ကောင်စီကမိုးပြဲမြို့ကိုပဲပို့ပြီးတော့မှဟိုမဲပြီးတော့မှလက်နေကြီးနဲ့လာလာထူတာရှိတယ်။ဖေကုံမြို့ပေါ်မှာကတော့သူတို့လက်ထဲရောက်သွားဖြစ်တော့ကြမို့ကျွန်တော်ကအဲ့ဒါတော့အသေးစိတ်မကြည့်ဘူးပေါ့နော်။
စစ်ကောင်စီတပ်ဖက်ကလာနဲ့ချီပြီးတော့ထိုးစစ်ဆင်တိုက်ခိုက်နေတာဖြစ်ပါတယ်လက်နက်ကြီးတွေ drone တွေလေကြောင်းအသုံးပြုပြီးတော့အပြင်းထန်ခုခံတိုက်ခိုက်နေပြီးတော့နိုမာလာကုန်ပိုင်းမှာတော့ဖဲခုံမြို့ပေါ်ကိုစစ်ကောင်စီဘက်ကပြန်လည်ထိန်းချုပ်စခန်းချလာနေတာပါအဲဒီနောက်မှာတော့မိုးပြဲမြို့ကိုပြန်ပြီးထိန်းချုပ်နိုင်ရေးအတွက်ဆက်ပြီးတော့ကြိုးပမ်းလာနေတာပါလက်တလောကရင်ပြည်ဒေသကယားပြည်နယ်အတွင်းကစစ်ရေးအခြေအနေတွေနဲ့ပတ်သက်လို့စစ်ကောင်စီဘက်ကတော့တစုံတရာသတင်းထုတ်ပြန်တာမရှိသေးပါဘူးရှင်